အခုရက်ပိုင်းအတွင်း NLD ပါတီဝင်လူငယ်တွေအဖမ်းဆီးခံရတာမျိုးတွေရှိနေတယ်လို့ပဲရန်ကုန်တိုင်းမြို့နယ်တချို့မှာတော့လူငယ်ပါတီဝင်တွေရဲ့စီးပွားရေးလုပ်ငန်းတွေကိုအာဏာပိုင်တွေကအဟန့်အတားလုပ်တာမျိုးတွေရှိတယ်လို့စုံစမ်းသိရှိရပါတယ်။မတ်တက်တဲ့အောင်အဖမ်းဆီးခံရတဲ့တောင်တဘုံမြို့နယ်တွင်က NLD လူငယ်အဖွဲ့ဝင်တဦးဖြစ်တဲ့ကိုညီကတော့စပင်းညက်ဆိုင်ဖွင့်ဖို့ဆိုင်ငန်းငှားတဲ့ကိစ္စမှာအာဏာပိုင်တွေအဟန့်အတားလုပ်တာခံရတယ်လို့သိရပါတယ်။ကိုညီဟာဒီဇင်ဘာလအတွင်းကတဘုံမြို့သစ်အောင်စရအိမ်ညာမှာဆိုင်ငန်းငှားဖို့အတွက်အင်ရှင်နဲ့သဘောတူညီမှုရရှိပြီးသဘောငွေပေးထားခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အခန်းငါးဖို့စာချုပ်ချုပ်ရမှာတော့အာဏာပိုင်တွေရဲ့ဖိအားကြောင့်ပိုင်ရှင်ကသဘောငွေကိုပြန်အမ်းခဲ့တယ်လို့ဆိုပါတယ်။ကိုကြီးကအခုလိုပြောပြပါတယ်
။အင်ရှင်နာမည်ဦးဝင်းဆွေဒါအန်ကယ်လို့အလိုပဲလို့ကျွန်တော်ဆိုင်ကျွန်တော်ဆိုင်မငါတော့ဘူးဆိုလို့ဘယ်လိုဖြစ်တာလဲလို့အတူကတော့အေကောင်းနဲ့အန်ကယ်တို့ဘယ်လိုပဲလာပြောလို့ပါတဲ့အေးတဲ့အာအန်ကယ်ပြန်လာပြီးတော့အန်ကယ်ပြေလို့ကဖုန်းဝင်လာတယ်ပေါ့လေချက်ချင်းအောင်ရရက်ကယုံလာခဲ့ပါဗော။အာအန်ကေကတော့ပြောလိုက်သေးဒါခင်ဗျားတို့ဘလို့အရေးကြီးလို့လေကျွန်တော်ကမှကျွန်တော်ပြန်လာကြနောက်နေ့မှလာလို့မရဘူးလာလို့မရဘူးအခုရန်အရေးကြီးတယ်အခါမှချက်ချင်းလာခဲ့ပါဆိုလို့အာအန်ကေတော်လက်သွားဟောအာအန်ကေကိုရက်ကယုံလာနေပြီးခေါ်ပြီးတော့အာမေးတယ်အာခင်ဗျားနဲ့ဘယ်လိုခေါ်လဲဗောအာကျွန်တော်ဦးဝင်းစီပါဗောအေးအခုခင်ဗျားငားလိုက်တဲ့ကိုညီဆိုတာခင်ဗျားဘာလဲခင်ဗျားသိလားဒီကိုညီဆိုတာခင်ဗျားအန်ရီယာပဲခဏသူ့ကိုငားရခဏဘာဖြစ်သွားမလဲခဏတိလာအေးအဲ့လိုပြောလို့မရလို့မှခဏ15မယ်ဆိုရင်လေခဏပြဿနာခဏရှင်းဆိုပြီးတော့အကဲကိုပြောရည်တယ
်လေပြောတာကဘယ်သူကပြောတာလဲ
အဲ့ဒါကကျွန်တော်တို့အခုအဲ့ဒီအောင်စင်ကအိမ်ယာရဲ့တန်ရှင်းလာပါရေးကော်မတီဥက္ကဋ္ဌဦးတင်ွယ်ကပြောတာခင်ဗျအဲ့ဒီဦးတင်ွယ်ပြောချောင်းကိုကျွန်တော်ပိုင်ရှင်ကကျွန်တော်ပြန်ပြောပြတာ
ကိုကြီးပြောပြသွားတာပါကိုကြီးအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးရရကရုံးကိုသွားမေးခဲ့ပေမဲ့ဘာမှရည်ရည်ရရမသိကြရဘူးလို့ဆိုပါတယ်ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးမာယာကကိုစာတင်ခဲ့ပေမဲ့လည်းဘာထူးခြားမှုမှမရှိဘူးလို့ဆိုပြန်ပါတယ်တောင်တကုံမြို့နယ်က NLD လူငယ်အဖွဲ့ဝင်တူကအခုလိုပြောပြပါတယ
်ကျွန်တော်မှာအဖမ်းဆီးခံရတာရှိတယ်ခြားဒီလူငယ်လုပ်ငန်းအဖွဲ့တွေရောပေါ့လက်ရှိကျွန်တော်အနေနဲ့တောင်ပိုင်းမြို့နယ်မှာသူကပြောရင်တော့လူရှိလူငယ်နဲ့ပေါ်တယ်သူနဲ့အနေထားနဲ့ရတယ်တော်တော်များအာဏာပိုင်တွေဒီပေါက်ရောက်တယ်သူကပေါက်တယ်ဆိုတော့ तू အကြောင်းပေါ့တော်တော်နာမည်ကြီးတယ်ကိုညီကိုလေ
ဟုတ်ကဲ့
အဲ့ကမှ तू က तू ပတ်ဝန်းကျင်မှာလူငယ်ဝင်းဝိုင်းလည်းများတယ်လူငယ်ရောလူကြီးရောပေါ့အထူးသဖြင့်လူငယ်တွေများတယ်အဲအဲ့လိုမျိုးလေးတွေနဲ့ပတ်သက်ပြီးတော့သူတို့ကပြောရအောင်တော့ဖိအားပေးတဲ့သဘောတွေဆိုကျွန်တော်ယူဆရလေ
ဒီလိုဖြစ်ရမျိုးတွေဟာ NLD ပါတီဝင်လူငယ်အဖွဲ့ဝင်တွေတင်လာမကပဲ NLD ပါတီဝင်တော်တော်များများမြန်မာပြည်အဝမ်းမှာကြုံတွေ့နေခဲ့ရတဲ့ဖြစ်ရပ်တွေပါလို့NLD ပါတီကလည်းပြောပါတယ် NLD ပါတီပြန်ကြားရေးအဖွဲ့ဝင်ဦးဟန်သာမြင့်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒါတွေကတော့ဟိုကြားပါတယ်ဟိုကကြားတရားကြားပေါ့လေဒါအခိုင်အမာကျွန်တော်တို့ကတော့ဟိုဒီထက်အခုလောလောဆယ်ကျွန်တော်ပြောလို့မရတော့ပါအန်ဒါတွေကတော့ရှိပါတယ်လုံနေကြပုံမှန်မျိုးပါပဲဒါကတော့ဟိုတနေ့နေ့ဘက်ကနေပြီးတော့ကျွန်တော်ဘက်ကလူတွေဒုက္ခရောက်အောင်လုပ်နေတဲ့သဘောမျိုးရှိတယ်တကယ်တက်တက်လုပ်နေတဲ့သဘောပေါ့
ဦးဟန်သာမြင့်ပြောပြသွားတာပါခင်ဗျာ